to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2020ခုနှစ်ဖေဖော်ဝါရီလ10ရက်နေ့လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9ဒိုမီတာ19 25 30နဲ့ 9 နာမီတာ190ကိုကနေတိုက်ရိုက်ချုပ်လွှင့်နေပါပြီရှင်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်မကတော့ဆုမျက်မော်မှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပြည်နိုင်ငံမှာသေဆုံးတဲ့သူ908ယောက်ရှိသွားပါပြီ။American ပြည်ထောင်စု Los Angeles မြို့မှာတင်းငွေနေကကျင်းပတဲ့ Oscar ဆုပေးပွဲအတွင်းမှာ Korea ရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိပြီး Oscar တမိုင်းတွင်ခဲ့ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာ Corona Virus ကူးစက်ခံရတဲ့သူမရှိသေးပေမဲ့လို့စောင့်ကြည့်လူနာတချို့တော့တိုးလာတဲ့အကြောင်းကိုကျန်းမာရေးတာဝန်ရှိသူတွေကပြောပါဗျာ။
ကံရလုံနာတယောက်ပေါ့နော်ပြီးရင်ဆေးရုံတင်စောက်ကြည့်လို့အခု6ယောက်ပေါ့နော်မနေ့ကဆို13ယောက်ဒီနေ့9ယောက်တူတယ်မောင်မေက4ယောက်လည်းနောက်တစ်ခုကစင်ကာပူပြည်ထားတယ်အမျိုးသမီးကဒီနေ့အဖျားနည်းနည်းရှိတော့သူစောက်ကြည့်နေတာလည်းမှတိုးလိုက်တယ်နော်
ဘဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာပါမကြခင်ပြည်စုံနာဆင်ရပါမယ်တားပြင်2008ဖွဲ့စည်းပုံပြင်ဆင်ဖို့အဆိုပြုမူကြမ်းကိစ္စလွတ်တော်အတွင်းမှာအခြေအတင်ဖြစ်နေတာနောက်ရန်ပြဲမြို့နယ် NLD အလို့အမှုဆောင်အဖွဲ့ဝင်ကိုစီယာမင်းကိုအမိမတိလက်နက်ကင်အဖွဲ့တခုကဖမ်းဆီးသွားတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတော့စွန့်ပစ်ပလတ်စတစ်ဘူးကွန်တွေကနေဖုံးကြီးသင်ငန်းဖြစ်အောင်လုပ်နေကြတယ်ဆိုတာကိုလည်းပြောပြပေးသွားပါမယ်အခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ပိုးကူးစက်တဲ့သူကလည်း4000ကျော်သွားပါပြီ
။累计报告确诊病例40171例。现有疑似病例。
ဒီကနေ့ထိစုစုပေါင်းသေဆုံးသူ908ယောက်ရောဂါပိုးကူးစက်သူ4151ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူမီဖန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်သစ်ကိုရုံးပိတ်ရက်တွေကိုထပ်တိုးပိတ်ထားခဲ့တာအဆုံးသတ်သွားပြီးမို့ဒီကနေ့မှာတော့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်။တခါဂျပန်နိုင်ငံဟိုကိုဟာမစိတ်ကမ်းမှာတီးခြားခွဲစောင့်ကြည့်ခန်းနေရတဲ့ဇိမ်ခံအပျော်စီးသင်္ဘောပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားတဲ့အတွက်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ130ရှိသွားပါပြီ။Diamond Princess တင်မောကြီးပေါ်ပါလာတဲ့ခီးစဉ်နဲ့တင်မောအမှုရန်3,800ကျော်ကိုကန်ဆင်းခွင့်မပြုခင်အားလုံးကိုယောဂပိုးရှိမရှိအရင်စစ်ဆေးဖို့စဉ်းစားနေတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကသတင်းတောက်တွေကိုဒီကနေ့အစောပိုင်းကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကမှနောက်ထပ်4ယောက်ယောဂပိုးကူးစက်တာတွေ့တယ်လို့အတည်ပြုတာကြောင့်စုစုပေါင်းဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဗြိတိန်မှာ6ယောက်ရှိသွားပါပြီ။ဒီဗိုင်းရပ်စ်ပိုးဟာပြည်သူ့ကျန်းမာရေးအတွက်အလေးထားစရာကြုံလာနိုင်တဲ့အန္တရာယ်တစ်ခုဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါရယ်။ဒါပေမဲ့လက်ရှိဗြိတိန်တိုင်းနိုင်ငံလုံးကူးစက်နိုင်ခြေကတော့အသင့်အတင့်ပဲရှိသေးတယ်လို့ပြောကြားခဲ့ပါရယ်
။လမဲ့သမရယူကောက်ပွဲအတွက်ဒီမိုကရက်တစ်သမရလောင်းရွေးဖို့ပါတီတွင်းပနာမရွေးချယ်ရာမှာအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းပီတ်ဘူတဂျက်ကအခုဆိုလို့ရှိရင်ထိတ်ဆုံးကရောက်သွားပါရယ်။အဝါပြည်နယ်မှာလုပ်တဲ့ပါတီတွင်းရကောက်ပွဲတွေမှာမစ္စတာဘူတဂျက်ဟာပါတီညီလာခံကိုယ်စားလှယ52ဦးထဲကဆလေးမဲရရှိထားပြီးတော့ဗာမောင့်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်က12မဲနဲ့နောက်ကလိုက်ပါတယ်။မက်ဆာချူးဆက်စ်အထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရန်က10မဲရထားပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်က6မဲရပါတယ်။မနေ့ပြန်အင်္ဂါနေ့ကျရင်တော့နယူးဟမ်ရှယ်ပြည်နယ်ပါတီတွင်းပနာမရကောက်ပွဲလုပ်ဖို့ရှိပါတယ်။ဇူလိုင်လမှာလုပ်မဲ့ဒီမိုကရက်ပါတီရဲ့ညီလာခံမှာတော့ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ကြမှာဖြစ်ပြီးတော့ပြည်내အလိုက်ပါတီညီလာခံကိုယ်စားလှယ်1990မဲရဲ့ထောက်ခံမှုရတော့မှသမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်မှာပါ။ဒါကြောင့်မလို့အခုဒီမစ္စတာဘူတဂျက်ကထိတ်ကပြေးနေတဲ့ဆိုပေမဲ့သူရတဲ့အဝါမဲအကြီးအတွက်ကသမ္မတလောင်းဖြစ်မဖြစ်ခမန်းပြောဆိုဖို့ကတော့စောနေပါသေးတယ်။လက်တလုံးမှာတော့မစ္စတာဘူတဂျက်နဲ့အထက်လွှတ်တော်မှဆန်ဒါစ်ကိုအကြမ်းမှမဲကသိပ်မကွာသလိုသူတို့နောက်ကအထက်လွှတ်တော်မှဝရန်ကလည်းမဲကတ်လိုက်နေပါလေ။
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar Academy ဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။ဒါဟာ Oscar ဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကဆုရရှိတဲ့သမိုင်းတွင်ခဲ့တာပါ။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအသားဝိုင်းနှစ်ခုကိုရိုက်ပြတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံး Director ဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမိညာမဟုတ်တဲ့ရိုင်ညွှန်းစုစုစုပေါင်းအော်စကာဆု၄ဆုရရှိပါတယ်။သူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်းခွဲထော်ဖော်ခွင့်ပေးသူအားလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျွန်ဟိုးကဆုလက်ခံမိန့်ခွန်းမှာပြောကြားပါတယ်။တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာဆုတွေရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်။ 62 ချိန်မြောက်ဩစကာဆုပေးပွဲမှာအကောင်းဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ဇာတ်ကားမှာဂျိုကာအဖြစ်တရုတ်ဆောင်တဲ့ဟွာဟင်းဖီနစ်ကရရှိပါတယ်။ဂျူဒီဇာတ်ကားမှာဟောလိဝုဒ်မင်းသမီးကြီးဂျူဒင်ဂါလန်အနေနဲ့ကောင်းဆောင်တဲ့မင်းသမီးရနေးဇယ်ဝဂါကအကောင်းဆုံးမင်းသမီးဆုရရှိပါတယ်။အကောင်းဆုံးဇက်ပုတ်မင်းသားဆုကိုတော့ Once Upon a Time in Hollywood ရုပ်ရှင်ကားမှတရုတ်ဆောင်တဲ့မင်းသား Brad Pitt အကောင်းဆုံးဇက်ပုတ်မင်းသမီးဆုကိုတော့ Marriage Story ရုပ်ရှင်ကားထဲမှမင်းသမီး Laura Dern ကရရှိပါတယ်။ Parasite ရုပ်ရှင်ပြီးရင်ဆုတွေအများဆုံးရသွားတာကတော့ 1917 ဒုတိယကမ္ဘာစစ်ကားဖြစ်ပါတယ်။ရုပ်ရှင်တရုတ်ကိုအမြင့်ပိုင်းနဲ့ပုံဖော်ပေးတဲ့ Visual Effects ဆု Photography ဆုနဲ့အသံပိုင်းဆိုင်ရာ Sound Mixing ဆုသုံးဆုရရှိခဲ့တာဖြစ်ပါတယ်။
အခုမျိုး American Los Angeles မှာတနင်္လာနေ့ကလုပ်တဲ့62ချိန်မြောက် Academy ဆုပေးပွဲအခမ်းအနားမှာ Korea Director Bong Joon-ho ရိုက်ကူးတဲ့ Parasite ကအကောင်းဆုံးရုပ်ရှင်ဆုနဲ့အခြားဆုတော်များများရရှိသွားတာကိုတောင်ကိုရီးယားနိုင်ငံသားတွေအောင်ပွဲကြီးတရလို့ပဲပျော်ရွှင်ပျော်ဝဲရှင်ပွဲခံခဲ့ကြပါတယ
်။우리 봉준호 감독 기생충 영화가 Academy 영화제에서
ဒါကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုရိုင်ဒီကနေ့လုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးအတွင်းမှာအခုလိုမျိုးဒီ Parasite ရုပ်ရှင်ကားရဲ့အောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုပြောဆိုသွားတာဖြစ်ပါတယ်။သမ္မတရဲ့ Twitter အကောင့်မှာလည်း Director Bong Joon-ho နဲ့ Parasite ရုပ်ရှင်အဖွဲ့သားတွေကိုချီးကျူးဂုဏ်ပြုရေးထားပါတယ်။ Parasite ဇာတ်ကားဟာဆိုလို့ရှိရင်အကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံး Director ဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုနဲ့အကောင်းဆုံးမူရင်းဆိုင်ညွန်ဆုတွေကိုပါရရှိသွားတာမို့လို့ Oscar ဆုသမိုင်းမှာတော့ထူးထူးခြားခြားပဲအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကားတကားဖြစ်ပါတယ်။Parasite ရုပ်ရှင်အော်စကာဆုတွေရပြီးတော့အခုလိုမျိုးသမိုင်းတွင်တာရာနဲ့ပတ်သက်လို့တောင်ကိုရီးယားပြည်သူတွေကတော့ Twitter နဲ့အခြားလူမှုကွန်ရက်မီဒီယာတွေမှာအောင်ပွဲခံရေးသားနေကြပါတယ်။ပြောရမယ်ဆိုရင်တော့ဒီ Parasite ရုပ်ရှင်ဟာအော်စကာဆုသမိုင်းမှာအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုရတဲ့ကားကအကောင်းဆုံးရုပ်ရှင်ဆုရတာဖြစ်တာဒါပထမဆုံးအကြိမ်ဖြစ်တယ်လို့ပဲကိုရီးယားရုပ်ရှင်တွေအနေနဲ့အခုလိုမျိုးအဓိကအော်စကာဆုတွေကိုရရှိတာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရီးယားဘာသာစကား Twitter တွေမှာ Director Bong ရဲ့နာမည်ကအလင်းအမြန်ဆိုသလိုပြန့်နှံ့ကျေပြန့်သွားသလိုတောင်ကိုရီးယားရုပ်ရှင်ယုံတွေကလည်းလွန်ခဲ့တဲ့6လနီးပါးကပြခဲ့တဲ့ဒီဇက်ကားကိုပြန်ပြမယ်ဆိုပြီးတော့အလင်းအမြန်ကြေညာနေကြပါတယ
် VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တုံညာလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းနှင်းလာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြည်ညာပေးနေပါတယ်ဩစတြေးလျနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကဩစတြေးလျပါလီမန်မှာဒီကနေ့မိန့်ခွန်းပြောကြားခဲ့တာမှာပထဝီနိုင်ငံရေးနဲ့စီးပွားရေးစိန်ခေါ်မှုတွေကြောင့်နှစ်နိုင်ငံကြားပိုပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားသွားခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်ခံဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်သွားဖို့လဲသမ္မတဝီဒိုတို့ကတိုက်တွန်းခဲ့ပါတယ်။2010ခုနှစ်ထဲကဩစတြေးလျနိုင်ငံကိုပထမဆုံးလာရောက်တဲ့အင်ဒိုနီးရှားသမ္မတကဩစတြေးလျပါလီမန်မှာမိန့်ခွန်းပြောခဲ့တာပါ။ဩစတြေးလျသမ္မတစကော့မော်ရီဆန်ကလည်းအင်ဒိုနီးရှားဟာအရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ပြောကြားသလိုနယူးဆောက်သ်ဝေးလ်ပြည်နယ်မှာလောင်ကျွမ်းတဲ့တော်မီနဲ့ရေကြီးမှုတွေမှာကူညီကယ်ဆယ်ရေးအတွက်အင်ဒိုနီးရှားတပ်ဖွဲ့ဝင်တွေကိုဆေလွတ်ပေးခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အစိုးရပိုင်းကလည်းအပြန်အလှန်လွတ်လပ်စွာကုံသွယ်ရေးသဘောတူညီချက်တွေကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ထိုးခဲ့ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စီးပွားရေးအတွက်တရုတ်ကိုအကြီးအကျယ်အားထားနေရတာကိုရှင်းချဖို့ကြိုးစားတဲ့အနေနဲ့ Pacific ဒေသတွေကအိန္ဒိယနိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုလုံနိုင်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာဩစာကြီးတဲ့ ABS-CBN Media Corporation ရဲ့ထုတ်လုပ်မှုလုပ်ကိုင်ခွင့်တွေကိုဖျက်သိမ်းဖို့ဖိလစ်ပိုင်ဆိုရကတရားရုံးချုပ်ကိုတိုက်တွန်းနေပါတယ်။ဒါဆိုလို့ရှိရင်ဖိလစ်ပိုင်နိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်ချောက်လာတဲ့လုပ်ရက်ဖြစ်တဲ့ဆိုပြီးတော့အတိုက်ခံလွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကဆွေးရကူဝေဖန်ပစ်တင်ပါလေ။နှစ်ပေါင်း66နှစ်ကြာပြီဖြစ်တဲ့ဖျော်ဖြေရေးနဲ့မီဒီယာအဖွဲ့ကြီးဟာ2016ခုနှစ်သမ္မတရွေးကောက်ပွဲစည်းဝေးကာလအတွင်းသမ္မတဒူတာတီကိုဝေဖန်မှုတွေလုပ်တာကြောင့်ဖိလစ်ပိုင်သမ္မတအတွက်အတော်လေးဒေါသဖြစ်စရာဖြစ်ခဲ့ပါလေ။ဒီမီဒီယာဟာအတော်လေးမတော်မတရားမှုတွေမှာပေါ်ပတ်သက်ပြီးတော့လုပ်ငန်းဥပဒေတွေကိုချိုးဖောက်တယ်ဆိုပြီးတော့ဖိလစ်ပိုင်ဆွေးရကဆွေးချက်တင်ပါလေ။အစိုးရရဲ့ဒီလုပ်ရဟာ ABS-CBN မီဒီယာလုပ်ငန်းကြီးရဲ့လုပ်ငန်းသက်တမ်းတိုးပိုးကိစ္စညှဉ်းဆန်းဖို့အချိန်ကိုက်လုပ်တာလို့ဖိလစ်ပိုင်တိုက်ခံသူကဝေဖန်ပါတယ်။ဒီမီဒီယာလုပ်ငန်းမှာဝန်ထမ်းပေါင်း 9,000 ရှိသလိုပဲရေဒီယိုရုပ်မြင်သံကြားနဲ့အွန်လိုင်းတင်ဆက်မှုတွေမှာဖိလစ်ပိုင်အနုပညာရှင်အကျော်မော်ရာဂနန်းလဲပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။ ABS-CBN မီဒီယာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကလေဝကြီးအုပ်ထားပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုလည်းတလွဲသုံးချတယ်လို့ဖိလစ်ပိုင်အစိုးရရဲ့တရားရုံးရှင်းနေချုပ်ဟိုဆေးကလီတာကပြောပါတယ်။ABS-CBN ဘက်ကတော့အစိုးရဆွဆွဲချက်ကိုညင်းပြီးတော့ဒါဟာသူ့မီဒီယာလုပ်ငန်းတွေကိုရပ်သွားအောင်လုပ်ဖို့အစိုးရကရည်ရွယ်တာဖြစ်တယ်လို့ပြောပါရတယ်။
မိုးကြီးကျက်ရွာပြီးတော့ဟာရီကိန်းပြင်းအားလေတိုက်နှုံးနဲ့ဗြိတိန်ကိုတိုက်ခတ်ခဲ့တဲ့မုန်တိုင်းဟာဒီကနေ့တော့အရှေ့ဘက်ကိုရွေ့ရှားသွားနေတဲ့အတွက်ဥရောပနိုင်ငံတွေမှာခီးသွွာလာမှုတွေထိခိုက်နေတယ်လို့ယကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဗြိတိန်ပြင်သစ်၊ဘယ်လ်ဂျီယမ်၊နယ်သာလန်ဒ်နဲ့ဂျာမနီနိုင်ငံတွေမှာလေရင်နဲ့မီးရထားခီးစဉ်ရာနဲ့ချီကိုဖျက်ထားရပါတယ်။ Sierra မုန်တိုင်းကြောင့်ဗြိတိန်မှာတော့တနေ့ကနေ့တုန်းကအင်ဂျင်2000ကျော်လျှက်စစ်မီးပြတ်တောက်ခဲ့ပါတယ်။နိုင်ငံတွေကနေရာတော်တော်များများမှလည်းနေရေခဲနဲ့လေပြင်းတိုက်နိုင်တဲ့သတိပေးချက်ကိုအဝါရောက်အဆင့်ထုတ်ပြန်ထားခဲ့ရပါတယ်။မုန်တိုင်းရွှေ့သွားပေမဲ့မိုးလေဝသတည်ငြိမ်သွားပြီလို့ပြောလို့မရသေးဘူးလို့မိုးလေဝသပညာရှင်တွေကပြောပါတယ်။ပြည်သိမ်းနိုင်ငံမြောက်ပိုင်းနေရာတော်တော်များများမှာလည်းအဝါရောက်အဆင့်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်
။အယ်ဆာဗာဒိုးနိုင်ငံမှာလူမျိုးရေးတပ်ဖွဲ့တွေအတွက်အသုံးစရိတ်ဒေါ်လာ300ကျော်လွှတ်တော်ကအတည်ပြုပေးဖို့ဖိအားပေးတဲ့အနေနဲ့လက်နက်အပြည့်အကန့်ဆောင်ထားကြတဲ့စစ်သားနဲ့ရဲတွေလွှတ်တော်စည်းဝေးခန်းတွေကိုဝင်ရောက်ခဲ့ကြပါတယ်။ရာဇဝတ်ကိုင်းတွေနှိမ်နှင်းမဲ့သမရရဲ့စီစဉ်မှာတုံးဆွဲဖို့ဇီးကိုလွှတ်တော်ကအတီးပြုအောင်လို့သမရနယက်ဘကီလီကသူ့ပေါ်ထောက်ခံသူတွေကိုလွှတ်တော်အဆောင်ရှိမှာဆနာပြကြဖို့တနင်္ဂနွေနေ့ကခိုင်းစီခဲ့တာပါ။ဥပဒေကြမ်းကိုအတီးပြုပေးဖို့သတင်းပတ်တစ်ပတ်အချိန်ပြည့်တယ်လို့လည်းသမရကပြောခဲ့ပါတယ်။သမရကိုထောက်ခံသူတွေကလည်းအတုံးစည်းဥပဒေကြမ်းကိုအတီးပြုမပေးဘူးဆိုရင်တော့တိုက်ခိုက်အမှတ်တွေကိုလွှတ်တော်ကနေဖယ်ရှားမယ်ဆိုပြီးတော့ချိန်ချောက်ပါတယ်။လနဲ့ကိုင်းစစ်သားတွေလွှတ်တော်တဲ့ဝင်ရောက်လာတာဟာမလူအပ်တဲ့အပြုမူဖြစ်ပြီးတော့နိုင်ငံရဲ့လူခွင့်နဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်မှုတွေမြင့်တက်စီတယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။အယ်ဆာဗာဒိုးနိုင်ငံမှာလူသတ်မှုနှုန်းမနစ်ကကျသွားပြီးမဲ့လို့နိုင်ငံတွေကနေရာတော်များများမှာတော့ရာဇဝတ်ကိုင်းတွေလွှမ်းမိုးနေတာကိုအာဏာပိုင်တွေကကြိုးစားနှိမ်နင်းနေရဆဲဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညူဦးကြီးညာပေးခဲ့တာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေတလေပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးစောင့်ကြည့်အခြေအနေနဲ့ပတ်သက်လို့အရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်သံသယလူနာတဦးနဲ့စောင့်ကြည့်လူနာကတော့18ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ဒီရောဂါပိုးကူးစက်ခံထားရသူမြန်မာနိုင်ငံမှာမရှိသေးပေမဲ့လူသူထူထပ်တဲ့နေရာတွေနဲ့ပွဲလန်းသဘင်တွေကိုအတက်နိုင်ဆုံးရှောင်ကျဉ်တင်တယ်လို့ဆရာဝန်ကြီးတွေကအကြံပေးပြောဆိုကြပါရယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မဆူဆူကပြောပြပါမယ်ရှင်
။ Novel Coronavirus တန်တရားလူနာ1ဦးနဲ့စောင့်ကြည့်လူနာ18ဦးရှိသွားပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါရယ်။တန်
တရားလူနာ1ယောက်ပေါ့နော်။ပြန်ဆွေးနွေးစောင့်ကြည့်လို့အခု6ယောက်ပေါ့နော်မနေ့ကဆို13ယောက်ဒီနေ့9ယောက်ဆိုရင်မောင်မယား4ယောက်ရယ်နောက်တစ်ခုဆင်ကောပြည်လာတဲ့အမျိုးသမီးကဒီနေ့အဖျားနည်းနေရှိတော့သူစောင့်ကြည့်လူနာထဲမှာတိုးလိုက်တယ်နော်
တန်တရားလူနာတဦးဖြစ်တဲ့အသက်45နှစ်အရွယ်အမျိုးသားကိုနတ်မတူမျိုးနဲ့ပြည်သူဆေးရုံမှာတိချထားရှိကုသပေးနေပြီးယောဂရှိမရှိအတည်ပြုနိုင်ဖို့ကတော့ရည်ညွှန်းတက်ခွဲကန်ကပေးဖို့မဲ့အဖြေကိုစောင့်နေတယ်လို့ဆိုပါတယ်ဒီကနေ့ထပ်တိုးလာတဲ့ဆေးရုံတင်စောင့်ကြည့်လူနာ9ဦးတည်းကအသက်29နှစ်အရွယ်အမျိုးသမီးကိုဝေဘာကီအထူးကုဆေးရုံမှာကုသပေးနေပြီးကျန်ရှိတဲ့လူနာ4ဦးကိုတော့မောက်မယ်ဆေးရုံမှာထားရှိပြီးသူတို့9ဦးလုံးရဲ့ဓာတ်ခွဲနမူနာကိုပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။ဒီကနေ့ညနေပိုင်းအထိသေဆုံးသူဦးရေ900ကျော်သွားပြီးဖြစ်တဲ့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံစီးရင်တွေထဲမှာမြန်မာမပါဝင်သေးပေမဲ့ယောဂကာကွယ်ရေးအတွက်ကိုတိုင်ကစကာကွယ်တင်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုပြောပါတယ်
။အခုချိန်မှာတော့မလိုအပ်တဲ့အပြင်ထွက်တာကိုရှောင်တင်နေ။ပွဲလမ်းတစ်ပင်ကြီးကလုတ်တဲ့လူကလုတ်တယ်၊သွားတဲ့လူကသွားမှဖြစ်မှာပေါ့နော်။အဲ့တော့မသွားဘဲနဲ့နေလို့ရလို့ရှိရင်ကိုကတော့အဲ့ဒါလေးကိုလိုက်နာမယ်ဆိုလို့ရှိရင်တော့လေရတယ်ပေါ့နော်။မသွားမနေသွားမယ်ဆိုရင်ကိုရဲ့လက်ကိုပဲယူဆိုင်ပြီးတော့ကိုမကူးဆက်အောင်ဆောင်ရွက်တင်တယ်။
Novel coronavirus ကာကွယ်ဖို့အတွက်လက်ကိုစနစ်တကျမကြာခဏဆေးပေးဖို့နဲ့နှာဆေးချောင်းဆိုရင်ပါးစပ်အုပ်ဖို့အပြင်လူနေထူထပ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့ကိုယ်ခံအားကောင်းနေထိုင်စားသောက်ဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းတိုက်တွန်းနှိုးဆော်ထားတာပါမြန်မာနိုင်ငံတွင်းက Novel coronavirus သံသယနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းကိုပေးပို့ပြီးယောဂရှိမရှိအတည်ပြုရတာဖြစ်ပေမဲ့မကြခင်မှာမြန်မာနိုင်ငံတွင်းမှာပဲဒီဗိုင်းရပ်ရှိမရှိဆိုတာကိုတခွဲဆန့်သတ်မှုတွေစတင်လှုပ်ဆောင်နိုင်တော့မယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဒေါက်တာမြင့်ထွေးကပြောထားပါဗျာ
။ဒါကတော့မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးစောင့်ကြည့်အခြေအနေနဲ့ပတ်သက်ပြီးတော့မဆူဆူသတင်းပေးပို့ခဲ့တာပါ။2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်အတွင်းအခြေတင်ဖြစ်နေတာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါမယ်။2008အခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းအားလုံးကိုတပေါင်းနဲ့ဆွေးနွေးဖို့အာဏာရ NLD ပါတီကတင်ပြလာတာကိုကျမတော်သားလွှတ်တော်ကိုယ်စားလှယ်တွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီကနေ့လွှတ်တော်မှာမူကြမ်းအားလုံးစုစည်းတင်သွင်းတဲ့အချိန်မှာအခုလိုအခြေတင်ဖြစ်ခဲ့တာပါ။ဒီအကြောင်းကိုတော့ VOA သတင်းတောင်မမေခါကသတင်းပေးပို့ထားပါရရှင်
။ပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့ပြင်ဆင်ချက်မူကြမ်းနဲ့ တပ်မတော်နဲ့ပြီးခိုင်ဖြိုးတို့အတီးတီးတင်သွင်းခဲ့တဲ့ဥပဒေချမ်း၅ခုတို့ကိုစုပေါင်းပြီးပြင်ဆင်ရေးပူးပေါင်းကော်မတီကဒီကနေ့ပြည်ထောင်စုလွှတ်တော်မှာတုံ့တက်ဖို့တင်သွင်းခဲ့တာဖြစ်ပါတယ်။လွှတ်တော်မှာတင်သွင်းတဲ့အချက်လက်တွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရင်မူဒေါက်တာမြတ်ညာနာဆိုးကအခုလိုတင်ပြတာပါ
။ပုံမှန်436ပုံမှန်ဝယ်ကကြီးမှာအကျုံးဝင်တဲ့ပြင်ဆင်ချက်တွေအနေနဲ့မှာတော့ပြင်ဆင်ဖို့တင်သွင်းထားတာက33ချက်မူလာအတိုင်းထားရှိဖို့တင်ပြထားတာက1ချက်ပယ်ဖျက်ဖို့က19ချက်အတိဖြည့်ဆွတ်တာက5ချက်အဲ့တော့စုစုပေါင်း58ချက်နဲ့ကိုက်ညီပါတယ်ပုံမှန်436ပုံမှန်ခွဲခါခွေးအနေနဲ့ကတော့ပြင်ဆင်ဖို့တင်ပြထားတာက49ချက်ပယ်ဖျက်ဖို့တင်ပြထားတာကချက်30အတိဖြည့်ဆွတ်ဖို့တင်ပြထားတာ5ချက်စုစုပေါင်း84ချက်ဖြစ်ပါတယ်
ပြီးခဲ့တဲ့လွတ်တော်ကျင်းပချိန်တုန်းကပြည်ထောင်စုလွတ်တော်ဥက္ကဋ္ဌကညွှန်ကြားခဲ့တာမို့အခုလိုပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းခဲ့တာဖြစ်ပါတယ်။ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှ436ကအရာအရေးကြီးတဲ့ပုံမှတွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောထားအပြင်ဒီလုံးကျဆန္ဒခံယူပွဲပါကျင်းပကဆန္ဒမဲကောက်ယူဆုံးဖြတ်တာတွေလုပ်ရမယ်လို့ဖော်ပြထားပါတယ်။ပုံမှ436ခဖော်ပြချက်အရာကတော့436ကမှမပါဝင်တဲ့ပုံမှတွေကိုပြင်ဆင်မယ်ဆိုရင်ပြည်အောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်တယ်လို့ဖော်ပြထားတာကြောင့်အခုလိုမူကြမ်းနှစ်ခုခွဲပြီးတင်သွင်းရတာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေး45ဦးပါပူးပေါင်းကော်မတီကဥပဒေကြမ်းနှစ်ခုတန်ခိုင်ရင်းနဲ့တက်မတော်တို့ကတရားစီတင်သွင်းလာတဲ့ဥပဒေကျမ်း၅ခုတို့ကိုတူရစုပြီးဥပဒေကျမ်း၂ခုအနေနဲ့အခုလိုပြန်လဲပေါင်းစည်းပြီးလွှတ်တော်မှာတင်သွင်းလာတာကိုတက်မတော်သားကိုယ်စားလှယ်တွေဘက်ကသဘောမကျတာကြောင့်လွှတ်တော်ရင်းအခြေအတင်ဖြစ်ခဲ့ရပါတယ်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မမောင်ကလွှတ်တော်မှာအခုလိုကန့်ကွက်ခဲ့တာ
ပါ။ကျွန်တော်တို့ပူပေါင်းကော်မတီဆွေးနွေးကကလမ်းပြဆရာတရားစီနဲ့တရားတင်ပြီးတော့တရားဆွေးနွေးပါမယ်။အဲဆွေးဖက်ထက်ကမှသာလဲပေါင်းပြီးဆုံးသတ်မယ်လို့ကျွန်တော်တို့ဥပဒေပူပေါင်းကော်မတီကသဘောထားပထမရက်ကပေးထားပါလေခင်ဗျပေးထားပြီးတော့အဲ့ဒီဆုံးဖြတ်ချက်ကအခုအစဉ်ကလာမပါမလာတော့ပါဘူးဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒါဥတွေကိုလွတ်တော်ကိုယ်စားလှယ်များရဲ့ရပိုင်ခွင့်ရ20ခန်းလုံးကိုစီကိုစီလက်မှတ်ထိုးပြီးတင်ထားတာဥတွေများဖြစ်တဲ့အတွက်ဒီဥတွေများဟာဒီမှာရောသွားပြီးတော့ဇယားထဲမှာပေါင်းပြီးဖော်ပြတာဖြစ်ပြီကျွန်တော်တို့ရဲ့လူလားချက်ကတော့တရားဇယားစီနဲ့ပဲတရားဥတွေစမ်းဖြစ်တယ်ပဲလွတ်တော်ကိုတင်သွင်းဖို့တင်ပြထားခြင်းဖြစ်ပါတယ်အခုဒီတိုင်းဆက်လက်ဆောင်ပေးစီလို့ပါခင်ဗျ
အခုတင်သွင်းခဲ့တဲ့မူကြမ်းထဲမှာလွှတ်တော်ရင်းတက်ကိုစလဲပါဝင်နှုံလျှော့သွားဖို့လှုံ့ဆော်တာတက်မတော်ကာကွယ်ဦးစည်းချုပ်ရဲ့လုတ်ပိုင်ခွင့်ကိုလျှော့ပြီးအရက်ဖက်သမရအောင်တက်မတော်ကိုထားဖို့ဆောင်ရွက်တာတွေနဲ့ဒေါ်ဆန်းစုကြည်ကိုသမရမဖြစ်အောင်ကန့်သက်ထားတဲ့ဥပဒေတွေပြင်ဆင်ဖို့ပါဝင်ထားပါတယ်ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုစလဲပူးကင်ကန့်လျင်ကတော့လွှတ်တော်အတွင်းအာဏာရပါတီနဲ့တက်မတော်အပြိုင်မှုကဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရပြင်ဆင်ရေးလုပ်မဲ့လုပ်ငန်းစဉ်အပေါ်ထိခိုက်လာနိုင်တယ်လို့တုံ့တက်လိုက်ပါတယ်
။ဆင်းရှင်းပြောမှတက်မတော်ဒါကိုယ်စားလှယ်ပေါ်မှာမူတည်နေမယ်လေ။အဓိကဒီအရေးကြီးတဲ့ပုံမှန်ကြတော့85ရာခိုင်နှုန်းကျော်မှဆိုတာရှိတာကိုအဲဒီမှာတော့တော်တော်လေးခက်ခဲမှုရှိနေတယ်။သိန်းသားနဲ့ကျန်းခိုင် NLD ပါဝင်တော့မှ85မှမကျော်ရတာ
။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအကျိတ်နဲ့ဆွေးနွေးရဖို့ရှိပြီး NLD ပါတီရဲ့အာဏာရတက်တန်းအတွင်မှာပြင်ဆင်ရေးအပိုင်းဘလောက်လုံနိုင်မလဲဆိုတာကိုမှန်းဆဖို့ခက်တယ်လို့တုံ့တက်မှုရှိနေပါတယ်။လာမယ့် February လလယ်ပိုင်းမှာတော့ဒီပြင်ဆင်ရေးဥပဒေကြမ်းကိုစတင်ဆွေးနွေးတော့မှာဖြစ်ပါရရှင်
။မမေခါသတင်းပေးပို့ခဲ့တာပါ။ရန်ပြည်မြို့နယ်က NLD အလို့အမှုဆောင်တယောက်အဖမ်းခံရတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်။ပြီးခဲ့တဲ့ February 10ရက်နေ့ကရန်ပြည်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဗန္ဒာယေမူကိုစေယာမင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းသွားတယ်လို့ဇနီးဖြစ်တဲ့သူကပြောပါရယ်။ကိုစေယာမင်းကို AA အဖွဲ့ကဖမ်းသွားတာဖြစ်တယ်လို့တက်မတော်ဘက်ကဆွဆွဲပြောပေမဲ့လို့ AA အဖွဲ့ဘက်ကလည်းဒါသူတို့ဖမ်းတာမဟုတ်ဘူးလို့ညင်းထားပါရယ်။ VOA မြန်မာပိုင်းသတင်းတော်ကိုတက်နိုင်ကအပြည့်စုံပြောပြပေးပါလိမ့်မယ်ရှင်။
ရန်ပင်မြို့နယ်မြို့သားဒီမိုကရေစီဖွေးလျှောက်အလုံးမှုဆောင်အဖွဲ့ဝင်ဗန္ဒန်ကြီးမှုကိုစီယာမင်းကိုဖေဖော်ဝါရီလ10ရက်နေ့ညနေ6နာရီလောက်မှာအမည်မသိလက်နက်ကင်ဖွေးတစ်ခုကဖမ်းဆီးသွားတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ကိုစီယာမင်းဟာရန်ပင်မြို့နယ်9မိုင်လောက်ဝေးတဲ့ပြင်ရှောင်းတောင်ပေါ်မှာသူ့အမွေရထားတဲ့တစ်ပင်ကိုအိမ်ဆောက်ဖို့တော့ကြည်တာဖြစ်ပြီးညနေ6နာရီဝန်းကျင်လောက်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုစီယာမင်းရဲ့ဇနီးကပြောပါတယ်။
အဲဒီရန်ကုန် 我那边家属刚来嘛，立马去的，搞了帮奥数办的，在香港嘛，不能，在香港嘛都钱嘛，你比如那他妈都会啊，做判的，哎，判的卡，哎的卡嘛，不是也没人的，但是今天我来打包，啊，我当小路那边路对要管的比如，哎你要来嘛，哎你要来过来，啊来到的话，都都会啊，你比如来了的都，哎，等下那钱比如我那嘛看耶，嗯，多路标的包。
ကိုစီယမင်းဟာပြည်ထောင်2019ခုနှစ်ဒီဇင်ဘာလရန်ပေမြို့နယ်မှာပြုလုပ်ခဲ့တဲ့အပြည့်ပြဆိုင်ရာတရားရုံး NCJ မှာတရားရင်ဆိုင်ဖြေရှင်းမဲ့ဒေါက်အဆန်းစုကြည်ထောက်ခံပွဲမှာတက်တက်ကြွကြွပါဝင်ခဲ့သူတယောက်လည်းဖြစ်ပါတယ်။အဲ့ဒီထောက်ခံပွဲနောက်ပိုင်းမှာကိုစီယမင်းကိုလူမုန်းကွန်ရဲပေါ်ကနေတစင်ချင်းချောက်စာတွေရောက်ခဲ့ပြီးအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့လည်းသူရဲ့ဇနီးကပြောပါတယ်
။ဟိုရက်ခီတာလန်ဂျင်တို့နောက်ပြီးတော့အာရကန်တို့ခိုင်တို့အဲ့လိုမျိုးအောက်နေတဲ့ရောက်တယ်အဲ့လိုဖြစ်တယ်။အဲ့လိုမျိုးအောက်တဲ့အများကြီးတင်မှရောက်ပါတယ်။ဘလို့ရောင်းလဲဆိုတော့ကသူကအဲ့ကိုစာလာပြတာမဟုတ်ဘူးသူတော့ဝါချင်ရတယ်ဘလို့ကြောက်တော့ကဒီ2020ကိုမကြိုစရာပေါ့ဒီမှာရောက်ကြောင်း2020မကြိုစရာဘူးအော်ထင်မင်းကိုညှိနေပြီလားအဲ့လိုပဲပေါ့နော်အဲဘာကိုရောက်တာကတော့သူကကြောက်ဆဆွေတဲ့ရောင်းရောက်တာကတော့သူက NAD ကအာ NAD ဖိရတာအဖြစ်ပြပါအဲ NAD ကမလုပ်သေးရှိဘူးနော်အဲ့လိုမျိုးစာကိုကတ်တယ်သူတူတူတည်းသူပိုင်းနေပြပါပါတယ်ပေါ့အဲသူတို့哦我我清朝的啥的俺们啥改的的历史的就还蛮吓的。
这回个喷到的时候我弟弟家家没地下这边没这么多拍个了。都过哎回个喷死到了去的了我看见的龙兄人的你在一样问题不问题没带个表白的。
嗯就这么喷的不如来喷嘛下去。我也到的哎个喷到了到时候来你下来下路没有。哎个喷到了哎也不能没的。就这么喷到了我们带来过。我们你大都别来打呗就那就是落来的。အဲ့ခါတန်းတဲ့ချိန်မှာလွတ်လာတဲ့ပြောက်ကလည်းဥပကလူတွေလိုပဲပြောတာပဲ။ဒါကြီးသုံးသွန်းတာပေါ့ဗျာ။ကျုပ်တို့ပြည်သူတယောက်ပါတော့ကျုပ်တို့ကလိုက်ရမှာ
။ရခိုင်လက်နက်ကအေဖွေဘက်ကတော့ကိုစီယာမင်းကိုသူတို့ဖန်ဆီးထားတာမဟုတ်သလိုဒါဟာအေဖွေနဲ့အင်ဒီအစိုးရကြားမှာတင်းမာမှုနဲ့ပို့တိုးအောင်တက်မတော်ဖက်ကလုပ်တာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုက္ခကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးဖန်ဆီးထိန်းသိမ်းထားတဲ့ဖြစ်စဉ်လုံးဝမရှိဘူး။ဆိုတော့ဒီတခုစဉ်းစားကြရကတော့အဲ့ဒီမှာလာပြီးတော့ဖမ်းတဲ့သူတွေကဒါမော်တော်ဆိုင်ကယ်နဲ့လာတယ်ဆိုပြီးတော့သူတို့ဒီပြောတာကျွန်တော်တွေ့တယ်ဆိုတော့မော်တော်ဆိုင်ကယ်နဲ့လာတယ်ဆိုကြတဲ့ကဒါအစိုးရဘက်ကလူတွေပဲဟိုဖြစ်နိုင်တယ်လို့သုံးသပ်တာပေါ့နော်နောက်တခုရှိတာကလက်နက်ကင်ထားတိုင်းအေလို့ဆွဆွတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်ကြမရှိတဲ့ကိစ္စဖြစ်တယ်ဟိုဘာကြောင့်လဲဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရခိုင်ပြည်အနှံ့မှာသူတို့ဒီအရာဝတ်တွေဝတ်ပြီးတော့မှလက်နက်ကင်ပြီးတော့တွာလာနေကြတဲ့ဥစ္စာတွေအများကြီးရှိတယ်
မြူသားဒီမိုကရေစီဖွေးလျှောက် NLD ကတော့ဘေးလက်နက်ကန်ဖွေးကဘေးဖန်ဖန်နိုင်ငံရေးလှုပ်ရှားမှုကိုချင်းချောက်ဖန်ဆီးတာမျိုးဟာလောက်တင်တဲ့လုပ်ရတဲ့ခုဖြစ်တယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်တို့ကတရားဝင်နိုင်ငံရေးပါတီတခုအနေနဲ့တရားဝင်နိုင်ငံရေးလှုပ်ရှားမှုပဲလုပ်တာပါအဲတော့ကျွန်တော်တို့လုပ်တဲ့နိုင်ငံရေးခိုင်တဲ့လက်မတူဘူးဆိုရင်သူတို့ပြီးကြနိုင်ငံရေးလှုပ်ရှားမှုတွေလုပ်လို့ရတယ်လူလူသံဃာထုတ်ပေါ်ဝင်လုပ်လို့ရတယ်နိုင်ငံရေးလည်းရပဲပြန်လုပ်တော့နိုင်ငံကြီးရလှုပ်ရှားတာကိုနော်လက်နဲ့ကင်ဖန်စီအမျိုးလုပ်တာတော့ဒါလုံးဝမသိတော့လို့လုပ်ရဖြစ်တယ်ကျွန်တော်တို့အဖွဲ့ချုပ်ကတော့ရှုံးချတယ်ပြင်းထန်ရှုံးချတယ်ပြောတယ
်ပြီးခဲ့တဲ့ဒီဇင်ဘာလ7ရက်နေ့တုန်းကလည်း NCJ မှာတရားရင်ဆိုင်ဖို့တော်တဲ့ဒေါ်အောင်ဆန်းစုကြည်ထောက်ခံပွဲကျင်းပဖို့စီစဉ်တဲ့ဘူတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုရခိုင်လက်နက်ကင်အေအဖွဲ့ကဖန်စီခဲ့တာဖြစ်ပြီးဖန်စီထားစဉ်တွင်မှာတိုက်ပွဲဖြစ်ပေါ်တာကြောင့်လက်နက်ကြီးကြီးထိမှန်ပြီးပွေရှင်းပြီးသေဆုံးသွားခဲ့တယ်လို့ဒီဇင်ဘာလ25ရက်နေ့မှာအေအဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ
ဘရရှ်မြန်မာမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြောင်စုမြန်မာနိုင်ငံရဲ့လို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ပါပြီအခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေလူလာတဲ့ပြောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်ကာနေညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူရဲ့တရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင် daily life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တရ
ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတစ်ခါကတော့ထိုင်းနိုင်ငံမှာစွန့်ပစ်ပလတ်စတစ်ဘူးကွန်တွေကနေဘုံကြီးသင်္ကန်းဖြစ်အောင်ဘယ်လိုပြန်လုပ်နေသလဲဆိုတာကိုကြည့်အောင်ပါ။ထိုင်းနိုင်ငံဘန်ကောက်မြို့ကဘုံကြီးကျောင်းတစ်ခုမှာပလတ်စတစ်ဘူးကွန်ဟောင်းတွေကိုစွန့်ပစ်အမှိုက်ဖြစ်မသွားအောင်လို့ဘုံကြီးသင်္ကန်းတွေအဖြစ်နဲ့ပြန်လုပ်နေပါတယ်။ကမ္ဘာပေါ်မှာပလတ်စတစ်အမှိုက်အများဆုံးထွက်တဲ့နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာပလတ်စတစ်အမှိုက်တွေကိုပြန်သုံးလို့ရတယ်ဆိုတာကိုလူတွေပိုသိရှိနားလည်အောင်ဝါချက်တန်ဘုံကြီးကျောင်းကနမူနာလုတ်ပြနေတာပါပလတ်စတစ်ဘူးကနေသင်္ကန်းဖြစ်အောင်ဘယ်လိုလုပ်နေကြသလဲဆိုတာကိုတော့ရိုက်တာသတင်းကိုအခြေခံပြီးမဆွမြောင်းမပြောပြပါမယ်ရှင
်ဘုံကြီးကျောင်းသွားကြသူတွေပုံမှန်ဆိုရင်ဆွန်းတွေလှုပ်ပွဲပစ္စည်းတွေယူသွားကြလိမ့်ရှိပေမဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်တောင်ပိုင်းမှာရှိတဲ့ဝါချက်တန်ဘုံကြီးကျောင်းကိုလာကြတဲ့တခါတခါမတွေကတော့အိမ်ကပလတ်စတစ်ဘူးကွန်အမိုက်တွေကိုယူလာနေကြပါတယ်ဘန်ကောက်မြို့ကိုပတ်ပြီးစီးဆင်းနေတဲ့ကြောက်ဖျားမြစ်ကတဆင့်ထိုင်းပင်လယ်ခွေးကိုဖျက်ပြီး Pacific သမုဒ္ဒရာထဲကိုပလတ်စတစ်အမိုက်တွေရောက်သွားနေတာတားဆီးနိုင်ဖို့အတွက်ဒီဘုံကြီးကျောင်းကပလတ်စတစ်အမိုက်တွေကိုသင်္ကန်းတွေအဖြစ်အသွင်ပြောင်းဖန်တီးပေးနေတာပါဒီ project ကိုဦးစီးလုပ်နေသူကတော့ဆရာတော်အရှင်မဟာပရနောမ်ဓမ္မလန်ကာရိုဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကစလို့ပလတ်စတစ်ကနေသင်္ကန်းအသွင်ပြောင်းဖန်တီးနေတဲ့အစီအစဉ်မှာပလတ်စတစ်အမိုက်တန်ချိန်40လောက်ကိုပြန်သုံးခဲ့ပြီးပါပြီ
အဲဒီကခန်းတော်ของการทําจีวรบดทําเส้นใยผสมฝ้าย
พลาสติกบูတွေကိုအပိုင်းတည်းလေးတွေဖြစ်အောင်အရင်လုပ်ဝါခွန်းနဲ့ရောပြီးတော့အချီမြင်တွေအဖြစ်အသွင်ပြောင်းအယောင်ဆိုးပြီးတော့ပိတ်ဆဖြစ်အောင်ရက်တာပါအဲ့ဒီပိတ်ဆတွေကိုဘုံကြီးเจ้าမှာသင်္ကန်းတွေပြန်ချုပ်ပါတယ
် What check dang ဘုံကြီးเจ้าမှာพลาสติกဘူးကွန်တွေကနေသင်္ကန်းအဖြစ်အသွင်ပြောင်းနိုင်ခဲ့တာသင်္ကန်းအစုံ800ထက်မနည်းရှိနေပါပြီ
ပဲခတ်แยกขวดเนี่ยก็มีทั้งจิตอาสามีทั้งคนตกงานมีทั้งคนพิการ
ဖုန်ကြီးတို့စီမှာအလောအပေးတွေအများကြီးရှိပါတယ်ပလတ်စတစ်တွေအပိုင်းပိုင်းဖြစ်အောင်လုပ်ပေးကြတဲ့ထဲမှာအလုပ်လက်မဲ့တွေမတန်ဆွမ်းသူတွေလည်းပါပါတယ်အလုပ်မရှိသူတွေကိုဖုန်ကြီးတို့ကပေးနေတဲ့လောက်ပြန်ပေးပြီးသူတို့လည်းဝင်ဝင်ရောက်အောင်လုပ်ပေးပါတယ်ဘာသူမဆိုလာပြီးတော့အလုပ်လုပ်နိုင်ပါတယ
်ကမ္ဘာပင်လယ်သမုဒ္ဒရာတွေထဲပလတ်စတစ်အမိုက်အများဆုံးစွန့်ပစ်နေတဲ့နိုင်ငံ၅ခုထဲမှာထိုင်းနိုင်ငံပါဝင်ပါတယ်ဒါကြောင့်ပလတ်စတစ်အမိုက်တွေမစွန့်ပစ်ကြအောင်ဒီဖုန်ကြီးကျောင်းကစံပြလုပ်ပြနေတာပ
ါถ้าเราไม่เก็บมันจะไปไหนก็ไปอยู่ในท้องพยูนไปอยู่ในท้องโลมาไปอยู่ในท้องปลาวา
พลาสติกไมค์တွေကိုပြန်မသုံးရင်ဓာတ်တွေဘယ်ရောက်ကုန်မှာတော့ဗျာဝေလငါးတွေလပိုင်တွေရေဝက်ကြီးတွေနဲ့တခြားရေသရဝါတွေရဲ့ဘိုက်တွေရောက်ကုန်မှာပါတချို့သရဝါတွေဆိုရင်သူတို့ဘိုက်ထဲမှာအလေးချိန်ကီလိုဂရမ်50လောက်พลาสติกไมค์တွေနဲ့တည်နေတာကိုတွေ့ရပါတယ်ဒါကြောင့်พลาสติกไมค์တွေကိုလွတ်မပြေးရင်သူတို့အသက်တွေကိုကတ်တင်ရလဲရောက်ပါတယ
်ဆရာတော်အရှင်မဟာပရနွန်ဓမ္မလန်ကာရိုရဲ့အစီအစဉ်ကိုအားပေးတဲ့အနေနဲ့ဒီကဒကမတွေကလည်းပလတ်စတစ်ဘူးတွေကိုလွှင့်မပစ်တော့ပဲဖုံးကြီးကိုလှူးနေကြပါတယ
်ဓမ္မတာပက်ကကစ်ခိုင်းหมด3กิโลခိုင်းหมด
ခိုင်းဆိုရင်ဒီမှာကပလတ်စတစ်ဘူးဟောင်းတွေကိုပြန်ပြီးရောင်းတာပါအခုတော့ဆရာတော်ကိုလှူးတော့အတုံးလဲဝင်ကုသိုလ်လဲရတယ်လေ
ပလတ်စတစ်ဘူးကွန်တွေကိုလွှင့်မပစ်ပဲအတုံးဝင်အောင်ပြန်လုပ်လို့ရတယ်ဆိုတာကို What check dang ဖုံးကြီးကျောင်းကဆရာတော်တွေကလူတွေကိုအသိပေးနေပြီးတော့ဘာလို့ရမှန်းမသိရင်ဖုံးကြီးကျောင်းကိုလာလှူလို့ရတယ်လို့ပြောထားပါတယ်အခုလိုလုပ်နေတဲ့အတွက်ထိုင်းနိုင်ငံတခြားဒေသတွေကလည်းအားပေးပြီးသင်္ကန်းတွေမှာယူနေကြပါတယ်။ဖုံးကြီးသင်္ကန်းတွေကိုပလတ်စတစ်ဘူးကွန်တွေနဲ့ရောလုပ်ထားပေမဲ့ပိတ်သားကမပူဘူးလို့ပြောပါတယ
်။ แต่นี่ก็คือเป็นผ้าที่ทํามาจากพลาสติกก็จริงแต่พลาสติกเนี่ยจะไม่ร้อนเหมือนพลาสติกทั่วไป
ဒီသင်္ကန်းကပလတ်စတစ်ဘူးတွေကနေလုပ်ထားပေမဲ့လုံးဝမပူပါဘူး။พลาสติกအမြင်တွေကိုဝါခွန်းတွေနေအောင်ကအမှုန်လေးတွေနဲ့ရောပြီးတော့ချီမြင်ဖြစ်အောင်ရောရထားတဲ့အတွက်အပူဒဏ်ခံနိုင်တယ်လို့ပြောပြောပြောင်းပြောင်းနဲ့ဝတ်လို့အဆင်ပြေပါတယ်။
ပလတ်စတစ်ဘူးကွန်တွေကနေလုတ်တဲ့သင်္ကန်းတစ်စုံတန်ဖိုးကဘတ်2000ကနေ5000ကျားရှိတာမို့တစ်စုံကိုအမေရိကန်ဒေါ်လာ65ဒေါ်လာကနေ165ဒေါ်လာကျားပေးရမှာဖြစ်ပါတယ်ရှင်
။ဒါကတော့ထိုင်းနိုင်ငံမှာစွန့်ပစ်ပလတ်စတစ်ဘူးကွန်တွေကနေဖုန်ကြီးသင်္ကန်းဖြစ်အောင်အသွင်ပြောင်းပြန်သုံးနေတဲ့အကြောင်းကိုမဆွမြတ်မုံကပြောပြပေးသွားတာပါ။ VOA American တိုင်းရဲ့တနင်္လာနေ့ညအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။မကြခင်မှာတော့အသက်ရှင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဘူးစောင့်မျှော်နားဆင်ပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရဲ့2020ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925နဲ့လိုင်းဒိုမီတာ32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ပြည်တွင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေသစ်ကြောင့်ဘလို့အပြောင်းလဲတွေရှိလာပါလဲ
။ဒီကပြည်သားတဲ့ဒီထင်ရှားတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီတွေပေါ့နော်အာမခံကုမ္ပဏီတွေကနိုင်ငံအာမခံကုမ္ပဏီတွေကကျွန်တော်တို့ပြည်တွင်းမှာရှိတဲ့အာမခံကုမ္ပဏီတွေနဲ့ဒီမှာ share လ
ေးလာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးနဲ့မေးမြန်းချက်အပြည့်စုံကိုတော့မကြာခင်တက်ဆက်မဲ့စီးပွားရေးကဏ္ဍမှာအပြည့်စုံနာဆင်နိုင်ပါတယ်။နောက်မြန်မာတခွင်အစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဘီလင်းမျိုးကမြေအိုးလုပ်ငန်းမှာလုပ်ငန်းဆက်လုပ်မဲ့သူရှားပါလာတာကြောင့်ရောနောက်အိုးလုပ်ဖို့အရင်အမြစ်တွေဈေးတက်လာတာကြောင့်ပါလုပ်ငန်းလုပ်ကင်တဲ့သူတွေနေပါသွားပြီးတော့အိုးလုပ်ငန်းဆက်ပြီးတော့ရက်တီဖို့လည်းခက်ခဲနေပါတယ်။မြေမခသတင်းအေဂျင်စီကမတ်မေတကြံဟင်းကတင်ပြပေးထားပါရဲ့ရှင်။
မွန်ကြီးနယ်ဘီလင်းမြို့နယ်မြို့ကလာလုပ်ငန်းတစ်ခုဖြစ်တဲ့အိုးလုပ်ငန်းကြီးဟာရေတံမှုတွေပေါ်လာပြီးနောက်ပိုင်းမှာတော့အိုးသုံးဆွဲသူတွေနှဲပါလာတဲ့အတွက်တိမ်မြုပ်ပြတ်ကွယ်တော့မယ့်အခြေအနေနဲ့ကြုံတွေ့နေရတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ဘီလင်းမြို့နယ်မှာအိုးလုပ်ငန်းကိုနှင်းမလေးကြီးရွာကမြို့ဖလာဖြစ်နှစ်ပေါင်းများစွာကလေးကလုပ်ကိုင်ခဲ့ကြတာပါ1990ပြည့်နှစ်ရဲ့အရှိပိုင်းကာလတွေမှာတော့အိုးလုပ်ငန်းလုပ်ကိုင်သူပေါင်း200ကျော်ခန့်ရှိခဲ့တယ်။2000ပြည့်နှစ်ကစတင်ပြီးတော့အိုးလုပ်ငန်းလုပ်ကိုင်သူဦးရေဟာတဖြည်းဖြည်းနဲ့လျော့ပါလာရာကနေ2010ခုနှစ်တွင်မှာတော့80ဦးထိရှိခဲ့ပြီးတော့2020မှာတော့အိုးလုပ်ငန်းလုပ်ကိုင်သူဟာ100ဦးခန့်သာရှိတော့တယ်လို့ဆိုပါတယ်။အိုးလုပ်ငန်းတွေပြတ်ကွယ်လာခြင်းနဲ့ပတ်သက်ပြီးတော့ဘီလင်းမြို့နယ်မှာအိုးလုပ်ငန်းလုပ်ကိုင်သူမတ်သေးနွယ်ကအခုလိုပြောပါတယ်
။အိုးလုပ်ငန်းမထုံကားလေအယောင်းဝင်ရတဲ့ပါတယ်။ဟိုရေတံမှုတွေထွက်လာတော့
ရေတံမှုတွေသုံးဆွဲလာတဲ့အတွက်အိုးသုံးဆွဲသူတွေနှဲပါလာရာကအိုးလုပ်သားလူငယ်တွေဟာအလုပ်ကိုင်ကောင်းတဲ့ထိုင်းနိုင်ငံတရုတ်နိုင်ငံလိုဒေသတွေကိုတွားရောက်ခြင်းနဲ့အိုးလုပ်ငန်းတွေမှာအလုပ်သမားရှားပါလာခြင်းဖြစ်တယ်လို့လည်းအေယာနေစဉ်အိုးရောင်းဝယ်လုပ်ငန်းလုပ်ကိုင်သူဒေါ်မျိုးမျိုးအေယာခုလိုပြောပါတယ
်အလုပ်သမားငှားရခက်တာရဲ့လုံတတ်တဲ့လူတွေကလည်းအသက်ကြီးဝိုင်းနောက်ထပ်ကလေးတွေကလည်းလက်ဆင့်ကံမယူတော့ဘူးလေနိုင်ငံသားတွေပဲတွားပြီးတော့အလုပ်လုပ်ကြတာပေါ့နော်ဒါမျိုးကနေတာပေါ့ပတ်စံရနေတော့မလုပ်ချင်ကြတော့အပြင်မဲ့ထွက်ပြီးလည်းတော့အဲ့ခါကျတော့လုံသမားအခက်ခဲစီတယ်
လက်ရှိချိန်ဒီမှာတော့အိုးလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်မှုအတွက်အလုပ်သမားငှားရမ်းလို့မရချောင်းကိုအိုးလုပ်ငန်းလုပ်ကင်သူမတ်သေးနွယ်ကအခုလိုပြောပါတယ်
။ရောင်းဝယ်ရပါတဲ့ခါကျတော့ဒီမှာလုပ်ငန်းမတွင်ကျေတော့ဘန်ကောက်သွားတဲ့လူနဲ့မလေးရှားသွားတဲ့လူနဲ့အလိုဖြစ်ကုန်တော့လူကြီးပိုင်းတွေပဲကျန်တော့ကလေးတွေကမရှိတော့ဘူး
။ဒါအပြင်အိုးလုပ်ငန်းတွေမှာလုပ်အားခနေပါတဲ့အတွက်အလုပ်သမားရှားပါခြင်းဖြစ်တယ်လို့မှတ်တမ်းကပြောပါတယ်
။ဘူးအလုပ်သမားအခက်ခဲစီရပေါ့တော်တော်များရအိုးလို့တာပတ်စံပေးရနေတယ်။တော်သူရဲ့ပေါက်စီကဒီအိုးတတအလုံး20လောက်ပေးရင်1500ပဲပေါက်တာ။ဒီ1500ဘူးသူကလည်းလောက်ရတာမြကြီးကအစနှူးရတယ်လေ။မြကြီးကအစနှူးရတယ်ပြီးလို့ရှိရင်ညူရလို့ရှိရင်ပစင်နဲ့ချစ်ပြီးလို့ရှိရင်ခါလူနဲ့ညင်းရပြီတဲ့။အဲ့လိုမျိုးပေါ့။မင်းလူကမှတခါသူ့ကိုမြကြီးကိုညက်အောင်နေပြီးမှလုံပြီးတော့မှခါနှက်ရတာဆိုတော့အခက်ခဲရတော့ရှိကြပါဘောအဲ့ဒီလောက်တမမလည်းခက်ခဲရှိကြပါဘာမှလို့လောက်တာကတော့
အ
ကျန်တမမခက်ခဲရင်တော့ဘာမှလို့လောက်တာမခက်ခဲပါအကျန်တမပဲနည်းနည်းခက်ခဲရ
ဒါအပြင်အိုးလုပ်ငန်းတွေမှာအိုးလုပ်တဲ့မြေထင်းလုပ်အားကစတာတွေကတစ်နှစ်ချက်တစ်နှစ်ပို့ပို့ပြီးတော့ဈေးမြင့်တက်လာတဲ့အတွက်အိုးလုပ်ငန်းတွေဟာအကျိုးအမြတ်နှေးပါလာတဲ့အကြောင်းမထင်းတွေကအခုလိုဆက်ပြောပါတယ
်ထင်းနဲ့ဈေးတက်တယ်မြေကြီးနဲ့ဈေးတက်တယ်ခုနကမြေကြီးတစ်စီးကို3500ပေးရတယ်ကူကတရ1000ပေးရတယ်ဈေးကိုဟိုတော့ထင်းတဲ့ဈေးကို2000ခွဲအခု5000ပေးရတယ်
မတန်နာကလည်းအိုးလုပ်ငန်းတွေရဲ့အခက်ခဲတွေကိုခုလိုပြောပြပါသေးတယ်။
အခက်ခဲကတော့ထင်းအခက်ခဲစီရမြေကြီးပဲအဓိကပေါ့နော်မြေကြီးခက်ခဲရောမအားလို့မှဘာမှလုပ်လို့မတတ်တော့ဘူးလေ။မြေကြီးကတော့အဓိကပေါ့မြေကြီးမရရင်တော့အခက်ခဲကတော့အကြီးကျယ်ပေါ့။အကြောင်းမလို့မြေကြီးအခက်ခဲစီတယ်ပြီးလို့စီးစီးရင်ထင်းဝဲထင်းရဲ့အခက်ခဲစီတယ်ပေါ့။လောက်သမားရဲ့အခက်ခဲပေါ့အလောက်သမားအချမ်းတဲ့လောက်ပေမဲ့လူငယ်စီတော့မအားလို့ဒီအစီရဲ့အညိုအလောက်သမားအချမ်းတဲ့မစီးရခါကြရင်ကိုဘသာကိုလောက်တဲ့ဆိုရင်နည်းနည်းခက်ခဲတာပေါ့တာမတော်အောင်ပေါ့လောက်သမားစီတော့တာသွားတယ်ပုံမှန်ပေါ့ပုံမှန်ဝင်ငွေလေးတွေပုံမှန်အိုးလေးတွေဝင်နေပေါ့အဲ့လိုမျိုးအိမ်ကြီးကတော့မြေကြီးပဲမြေကြီးခက်ခဲမှာလို့ဘာမှလုံးလို့မဖြစ်တော့ဘူးဘယ်လိုမတတ်တော့ဘူ
းခုလိုအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အိုးလုပ်ငန်းတွေဟာငွေကြီးနေနဲ့လေအကျိုးမြတ်နေပါလာတဲ့အတွက်အိုးလုပ်ငန်းလုပ်ကင်သူတွေတဖြည်းဖြည်းညှော့နေလာပြီးတော့ရောင်းဝယ်တဲ့စနစ်ဘက်ကိုကူးပြောင်းသွားတယ်လို့လည်းမမျိုးမျိုးအေးကသူ့ရဲ့အမြင်ကိုပြောပြပါသေးတယ်
။အိုးကြီးတွေပေါ့50အိုးတို့150ကျော်ကျတော့ရွှေဘူနွယ်ငယ်နေဝယ်ရအောင်တော့ပေါ့အကြမြောင်လေအဲနေဝယ်ရအောင်လေအရင်ကတော့ဒီမှာလောက်တော့နောက်ပိုင်းကျတော့မလောက်တော့ဘူးဝယ်ရအောင်တာပဲကို့အတွက်ကြိုက်တော့ပေါ့လောက်တာကျတော့မကြိုက်တော့
ဘီလီမျိုးနဲ့နှင်းပလဲကြီးရွာကအိုးလုပ်ငန်းလုပ်ကင်သူတွေအနေနဲ့မီးတောက်ရီအိုးအမျိုးမျိုးငပီအိုးပေါင်းအိုးစုဘူးကလေးကစားစရာမြေတွေတွေကိုထုတ်လုပ်နေကြတာပါဒီလိုလူသုံးခုပစ္စည်းတွေကိုဒေတာရင်းသုံးဆွဲမှုအပြင်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းဒေတာကြီးရန်ကုန်တိုင်းစတဲ့ဒေတာတွေကိုလည်းတင်ပို့ရောင်းချနေစေဖြစ်ပါတယ်ဒေတာဆက်မှုလုပ်ငန်းဖြစ်ပြီးတော့မီးအိုးဖလာအနေနဲ့ရိုးရာလုပ်ငန်းတစ်ခုဖြစ်တဲ့အိုးလုပ်ငန်းကိုတင်ပါတော့မှာကိုတော့သူတို့အနေနဲ့လဲစိုးရိမ်နေကြတယ်လို့အုပ်လုပ်ငန်းလုပ်ကိုင်းသူတွေကခုလိုပြောကြပါတယ်
။မေလို့ဆိုရင်80ကျော်ပြီ။ဖိုင်လက်ထက်ကလောက်တဲ့ဆိုတော့နှစ်ပေါင်းတော်တော်ကျပြီ။မေတို့တက်80စီးအမေလည်းလောက်တယ်ဖိုင်လေးလက်ထက်ကလောက်တဲ့ဆိုတော့နှစ်ပေါင်း100ကျော်ပြီ။ဒီပါပါပါလာတာပေါ့အဲ့လိုလုံးမဲ့လူမရှိတော့ဘူး။နောက်တဲ့ကလေးတွေကမတက်တော့ဘူး။ဒီလောက်တွေသူတို့လည်းမလောက်ချင်ဘော့ပေတယ်ဆိုတော့ပြောမယ်ဆိုတော့ကလေးတွေနဲ့ကလေးတွေကိုတက်စေချင်တာပေါ့ကိုသားသမီးတွေကစာဒီအလုပ်ကိုမတင်ချင်ဘူးကြောင်းတက်မယ်သူတပြင်းအလုပ်ကိုစက်ရုံနေမှာလုပ်မယ်အဲ့လိုမျိုးဖြည်းဖြည်းနဲ့ပျောက်ကွယ်တော့မယ်အဲ့လိုဖြစ်နေကိုဒီတိမ်မဝိုင်းတော့ဒီအလုပ်ကတော့ပျောက်ကွယ်သွားမှုရှိတယ
်အိုးလုပ်ငန်းကိုမျိုးဆက်တဲ့လူငယ်တွေစိတ်ဝင်စားမှုနည်းပါးလာတဲ့အတွက်လက်ရှိလုပ်ကိုင်နေကြတဲ့လူကြီးပိုင်းတွေတိမ်ပါသွားရင်တော့အိုးလုပ်ငန်းလုပ်ကိုင်သူတွေမရှိတော့ဘဲနဲ့အိုးလုပ်ငန်းတွေပြက်ွယ်သွားမှာကိုတော့စိုးရိမ်နေတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်။ကျမမေတ္တချန်ဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်ပါတယ
်။မြန်မာ့ခွင့်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါဦးမယ်။ပြည်တွင်းကုမ္ပဏီတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေကြောင့်အာမခံလုပ်ငန်းနဲ့ဗန်လုပ်ငန်းတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေသိသိသာသာတွေ့မြင်လာရပါတယ်။ဒီဥပဒေကြောင့်ဒီပြည်တွင်းလုပ်ငန်းတွေမှာအရင်အနည်းစီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုနဲ့ဈေးကွက်ပိုရလာဖို့လဲအစိုးရဘက်ကမျှော်လင့်ထားပြီးတော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပိုဝင်လာအောင်မြေဈေးကျဖို့ကိုလည်းဆောင်ရွက်နေပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကဘယ်လုပ်ငန်းတွေမှာစိတ်ဝင်စားနေတာလဲ။နောက်မြေဈေးချဖို့အစိုးရဘက်ကဆောင်ရွက်ချက်တွေကရောဘယ်လိုရှိနေသလဲ။စရာတွေကိုတော့ယင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype ကနေတဆင့်မတ်သိန်ကြီးထက်ကမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ဒီကပြည်သားတဲ့ဒီထင်ရှားတဲ့ကျွန်တော်တို့ဒီရလက်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီတွေပေါ့နော်အာမခံကုမ္ပဏီတွေကနိုင်ငံအာမခံကုမ္ပဏီတွေကကျွန်တော်တို့ပြည်ပြင်းမှာရှိတဲ့အာမခံကုမ္ပဏီတွေနဲ့ဒီမှာရှယ်ယာတွေလာပြီးပါကြတာလေးကျွန်တော်တို့ဟိုတွေ့ရတယ်။နောက်တချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်ပြင်းဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကိုင်တဲ့ဟာမျိုးတွေတွေ့ရတယ်။ဒါပြင်ကိုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကိုင်ကျွန်တော်မြန်မာနိုင်ငံသားကုမ္ပဏီတွေကနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါလေးလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့တူတည်းဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအရာလားဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာဒါအမှန်ကြီးတဲ့ကုမ္ပဏီမျိုးကဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်အဲ့တော့အခြေအနေအားလုံးကဟိုတော်တော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုရွေးချမ်းတာတွေ့ရပါတယ်ခင်ဗျာ
ပြည်တွင်းကွန်မြူနီတွေမှာနိုင်ငံခြားရှင်းလင်းမြှုပ်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်ခွင့်ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတိုက်တိုက်တွန်းတွန်းလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်ဆိုတော့ဒီလိုနိုင်ငံခြားရှင်းလင်းမြှုပ်နှံမှုရာနှုန်းပြည့်ဝင်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်တာနဲ့အခုလို35ရာခိုင်နှုန်းပြည်တွင်းကွန်မြူနီတွေနဲ့ဖက်ဆက်သဘောမျိုးဝင်လုပ်တာနဲ့မှာဘလို့အကျိုးရလတ်မျိုးကွာလို့ပါလဲ
ဟိုတကယ်တမ်းပြောကြရင်တော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတော်တော်များများကတော့သူတို့ရာနှုန်းပြည့်လုပ်ချင်ကြတဲ့ရည်ရွယ်ချက်ကပိုများပါတယ်သို့တော်လည်းပဲကျွန်တော်တို့ရာချို့ကလည်းပြည်တွင်းနဲ့ပေါင်းလုပ်တာတွေလည်းသူတို့ကကြိုက်ကြတယ်ပေါ့နော်အထူးသဖြင့်ဒီ35ရာခိုင်နှုန်းကျွန်တော်တို့ဟိုပြည်တွင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာချို့သောဥပဒေများကြီးကန့်သတ်ထားတဲ့ဒီကငညာသားတွေကန့်သတ်ထားတဲ့ကန့်သတ်ချက်တွေကိုဒါကဟိုသူတို့လွတ်မြောက်သွားကျော်လွန်သွားလို့ရတယ်ပေါ့နော်ဥပမာအားဖြင့်ကျွန်တော်တခုပေးရရင်ကျွန်တော်နိုင်ငံထဲမှာကုမ္ပဏီတွေနေနေဆိုရင်ကျွန်တော်တို့ကပြည်တွင်းကုမ္ပဏီတွေရတယ်ပြည်တွင်းမှာရှိတဲ့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်လွှဲပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်ငညာသားတွေကဒီ property တွေကိုဒီအထူးအားဖြင့်ပေါ့ကျွန်တော်တို့ကမြေခန်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူတို့ကဒီမရပဲကျွန်တော်ငှားရံွက်မယ်ရတယ်ပေါ့နော်ငှားရံွက်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုံမထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရံွက်တနှစ်ပဲရတယ်ပေါ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်20အထိပေါ့ဒီလိုမျိုးရတဲ့နေတာဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်တတ်မှတ်တယ်တတ်မှတ်တာဖြစ်တဲ့တော့ကြောင့်ငှားသားကုမ္ပဏီဒီနည်းလေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ဒီအခန်းအဆောက်အဦစာချုပ်ဓာတ်တွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုတည်းနဲ့ပိုင်ဆိုင်ငွေရသွားတယ်ဒါလွှဲပြောင်းငွေရသွားတယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးအမြတ်ကရော
ကျွန်တော်တို့ပြည်တွင်းကုမ္ပဏီတွေကမကော်ပိုရိတ်ဂဗာနန့်စ်သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီမန်နေဂျမန့်စကိလ်တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများသောအားဖြင့်တော့ပြည်တွင်းကုမ္ပဏီတွေကကျွန်တော်မီယိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံအသိဉာဏ်နဲ့လုပ်ကြတာဖြစ်တော့အပြင်ပကဘာမှာဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ဗျ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီနဲ့ရှင်အားနေတယ်ပေါ့အဲ့တော့ကိုယ့်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ရှာနေပေါ့သင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ရှာနေလေ့လာတည်နိုင်တဲ့အခွင့်အလမ်းတစ်ခုကိုယ့်မှာပြလာတယ်နောက်တစ်ခုကပါအားကောင်းလဲဆိုတော့သူတစ်ဖြင့်ကွန်ထရိုးလုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပါဈေးကွက်ပါကျွန်တော်တို့ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့သူတန်းမှာအများကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလည်းကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့ဒါလေးလည်းကျွန်တော်တို့ကဟိုအခွင့်အလမ်းတစ်ခုရလာတာပေါ့နော
်အဲ့တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုဝင်လာမယ်ပြည်တွင်းလုပ်ငန်းတွေမှာလည်းနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတပိုင်းတစ်နိုင်လှုပ်ကလေးတွေအတွက်ရောဒါလဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်ပလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟိုအကူအညီပေးတာရေပေါ့နှစ်မျိုးကျွန်တော်တို့ကလှုပ်ပေးပါတယ်ပြည်တွင်းလုပ်ငန်းတွေကြီးထွားနိုင်ဖို့ပေါ့နော
်မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေမှာမြေတွေအိမ်တွေဈေးသက်သက်တာတာနဲ့ငှားလို့ရအောင်ပို့ပြီးတော့လွယ်လွယ်ကူကူငှားလို့ရအောင်ဖြေလျှော့ပေးမယ်ဆိုပြီးတော့လေဒီအရင်ရင်းနှီးမြှုပ်နှံမှုဆိုင်ရာမိန့်ကုန်းနေမှာတောင်ဆန်းစုကြည်လဲတာထည့်ပြောသွားတာရှိပါတယ်ဆရာတို့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ရော
မြေနဲ့ပတ်သက်ပြီးတော့လုံထုံးတုံမီကြောင့်ဖြစ်ပေါ်နေတဲ့အခက်အခဲတွေဥပဒေကြောင့်ဖြစ်ပေါ်နေတဲ့အကျတဲတွေကိုပြေလည်သွားအောင်ဟိုနိုင်ငံတော်ဘက်ကဒုသမရကိုယ်တိုင်ဦးစီးပြီးလုပ်နေတယ်ဒါကတပိုင်းပေါ့နော်ဒုတိယတပိုင်းကမြေစည်းကြီးတဲ့အပိုင်းပေါ့နော်မြေစည်းကြီးတဲ့အပိုင်းကဘာကြောင့်မြေစည်းကြီးတာလဲဆိုရင်ဒါ2011ခုနှစ်တိုင်းပြည်စဖွဲ့တဲ့ချိန်မှာအလုံးကစိတ်ဝင်စားနေမြန်မာပြည်သားတွေကမှsupply နဲ့ demand ပေါ့နော် supply နဲ့ demand မှာ demand အသိများပြီးတော့ supply က limited ဖြစ်တဲ့ခါကျတော့ဈေးကစားတဲ့ speculation တွေဖြစ်လာတယ်။နောက်ကဝင်လိုချင်တဲ့လူများတဲ့ခါမှာဒုံးသာဈေးကွက်တဘာဝအတိုင်းပေါ့မြေဈေးတွေကတော်တော်လေးကိုထောင်ပြက်သွားတဲ့အနေအထားမျိုးတွေလည်းကျွန်တော်တို့ကဟိုဖြစ်ခဲ့တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေဈေးတက်သွားတဲ့အနေအထားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်နေဆိုတော့ supply နဲ့ demand မျှတအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်တယ်ဥပမာအဖြစ်ကျွန်တော်တို့စက်မှုစုံအသစ်တွေထူထောင်နေပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥပမာဘကုန်းတော့မှာစက်မှုစုံကြီးတွေကျွန်တော်တို့ကထပ်ပြီးကွန်ပျူတာထားရှိတယ်။နောက်ပြီးတော့ဒါအစိုးရချင်းပူးပေါင်းဆောင်ရွက်တဲ့စီးနဲ့ကိုရီးယားမြန်မာစက်မှုစုံဆိုတာကျွန်တော်တို့ကကျွန်တော်တို့ရန်ကုန်နားမှာကျွန်တော်တို့ကကြောင်တပတ်လောက်ထားတာရှိတယ်။နောက်တစ်ခါကျွန်တော်တို့မကြာခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့ကလည်းကျွန်တော်တို့ကစက်မှုစုံဧက2000လောက်ထပ်ပြီးကွန်ပျူလိုက်တာရှိတယ်။နောက်မန်လေးဘက်မှာလည်းစက်မှုစုံတွေထူထောင်ထားလိုက်တာရှိတယ်။နောက်တစ်ခါ AR တိုင်းမှာလည်းကျွန်တော်တို့ကကွန်ပျူတာစက်မှုစုံနှစ်ခုသုံးခုရှိတယ်ပေါ့။အဲ့တော့အဓိကတော့ supply side ကိုများလာအောင်ပေါ့เนาะကျွန်တော်တို့က demand ကဝင်လာတဲ့ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့เนาะမျက်မှတ်တာဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်အဲ့တော့အဲ့လိုလိုကြပြန် supply ဘက်ကတက်လာပြီဆိုရင်တော့မြေဈေးကလည်းပြန်ပြီးတော့ကျသွားတယ်
မတန်ကြီးစီစဉ်တင်ဆက်တဲ့စီဝါရေးကဏ္ဍကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းပေးပါအောင်မယ်အသက်9နှစ်အောက်ကလေးငယ်တွေကို TV ဖွင့်ပြထားတာနောက်ဖုန်းပေးသုံးတာမျိုးလို screen time ကိုအချိန်အကြာကြီးခွင့်ပြုသင့်ဘူးလို့စင်ကာပူသုတေသီရဲ့နောက်ဆုံးလေ့လာမှုတစ်ခုကထပ်ပြီးတော့အကြံပြုပါတယ်ကြောင်းမနေခင်အရွယ်ကလေးငယ်တွေတနေ့တနေ့ screen တွေကိုဒီအကြာကြီးကြည့်နေရင်တို့ရဲ့အပြုမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာကိုတွေ့ရှိခဲ့တာပါ screen time နဲ့ကလေးငယ်တွေရဲ့ဖွံ့ဖြိုးမှုဘယ်လိုဆက်ဆံနေသလဲဆိုတာကိုတော့မဆုမျက်မုံကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြပါလိမ့်မယ်ရှင
်ကလေးငယ်လေးတွေကို TV တို့ computer တို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့အပြုမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာသူတေသနာနောက်တစ်ခုကထပ်ပြီးတွေ့ရတော့ကိုသားညွန့်ဦး TV screen လက်ကင်ဖုန်း screen tablet computer screen အားလုံးကိုညီညွန့်ပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမှာလားအဲ့ဒီ screen time များလေသူတို့အပြုမူတွေကိုထိခိုက်လေဖြစ်နိုင်တယ်တဲ့
စင်ကာပူအမျိုးသားတက္ကသိုလ်သုတေသီရီရဲ့လေးလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆူမြတ်မို့ရဲ့ဒီ Lancet စစ်သိပ္ပံဂျာနယ်ထဲမှာဆောင်းပါးဖော်ပြခဲ့တာလေသူတေသီရီကစင်ကာပူကတစ်နှစ်ကနေပြီးတော့သုံးနှစ်နဲ့မူကြိုကျောင်းသွားတဲ့အရွယ်ကလေး900ကိုလေးလာခဲ့ကြတာအဲ့ဒီအရွယ်ကလေးတွေတစ်နှစ်ကို screen time 3နာရီကျော်အောင်ကြည့်လို့ရှိရင်မူလာတန်းအရွယ်ရောက်တဲ့ခါမှာတိတ်လှုပ်လှုပ်ရှားရှားမနေကြတော့တာလေးလာတွေ့ခဲ့ရတယ်တဲ့
အခုလိုမျိုး9နှစ်အောက်ကလေးတွေတစ်နှစ်ကိုဘလောက်ကြာအောင်လို့ screen time ပေးတယ်လဲဆိုတာကိုမိဘတွေကတဆင့်သူတေသီတွေကစာရင်းပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်9နှစ်ရောက်တဲ့အချိန်မှာသူတို့ဘလောက်လှုပ်လှုပ်ရှားရှားနေတယ်လဲကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတွေဘလောက်လုပ်ကြတယ်လဲဘလို့အချိန်တွေအိပ်ယာဝင်တယ်လဲအိပ်ယာထတယ်လဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင့
် TV ကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာဂိမ်းကစားတာတို့အားလုံးပါတဲ့ဒီ screen time တစ်နှစ်ကို3နာရီကျော်တဲ့ကလေးတွေဟာနောက်မှကုလက်လှူရှားအားကစားတွေမှာတခြားကလေးတွေလောက်ချိန်ကြာမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်9နှစ်အောက်ကလေးတွေရဲ့ screen time ကရေဘူရတစ်နှစ်ကို2နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ2နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ2နာရီခွဲရဲ့3ပုံ2ပုံလောက်ရှိတယ်တဲ့screen time ကြည့်တာတနာရီမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျန်းမာရေးနဲ့ screen time ဆက်ဆက်နေတယ်ဆိုတာကိုသူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီအစဉ်စာရေးခဲ့တဲ့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်တည်ဘွန်ဂျီချန်းကပြောထားတယ်လေကလေးငယ်တွေကို screen time short ချရမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့ TV တို့ smartphone တို့ဒီ tablet computer တို့ကိုအချိန်ကြာကြာကြည့်တဲ့အတွက်သူရဲ့ကိုယ်လက်လှူရှာမှုဘိုင်းပေါ်မှာရေရှည်တရားမှုဘယ်လောက်ရှိလဲဆိုတာနောက်ထပ်လေ့လာဖို့ကိုလည်းအကြံပြုတယ်မဆူမမော
။သူတို့ရဲ့လေ့လာမှုကစင်ကာပူကကလေးတွေကိုလေ့လာခဲ့တာဆိုတော့အမေရိကန်အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနဲ့တော့ကွာကောင်းကွာနိုင်ပါတယ်။ဒါပေမဲ့အမေရိကန်ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင့
်။ကျွမ်းကျင်သူတချို့ကတော့စင်ကာပူသူတွေတို့ရဲ့လေ့လာမှုထဲမှာ screen time ကြောင့်ကိုယ်လက်လှူရှာမှုနည်းတယ်ဆိုတာဓာတ်ရိုက်ဘယ်လိုပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ်။
TV တို့ဖုန်းတို့ကွန်ပျူတာတို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်တဲ့အချိန်ပြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တဲ့ဆိုတာကိုလက်ရှိရှိနေပြီးသားလေ့လာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေ့လာမှုတွေကတခြားကျောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေ့လာမှုတွေဖြစ်နေတယ်အခုလိုမျိုး9နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင
့် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမုခတယောက်ကတော့cling area screen time အချိန်များလို့ရေရှည်တရားမှုတွေရှိတယ်ဆိုတာအတိအကျမပြောနိုင်သေးပါဘူးလို့ပြောပါရယ်ဒါပေမဲ့လည်းဆိုးကျိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
screen time အချိန်လျှော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာသက်သေပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါရယ်ဒါပေမဲ့ကလေးငယ်တွေတောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျန်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါရယ
် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တစ်နှစ်ကနေပြီးတော့သုံးနှစ်အရွယ်ကလေးတွေကိုတစ်နှစ်တစ်နာရီလောက်ပဲ screen time ပေးတင်တယ်လို့အကြံပြုထားတယ်မဟုတ်လားဗျ
2019ခုနှစ်ဧပြီလတုန်းက WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တစ်နှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမကြည့်သင့်ဘူးတဲ့အသက်2နှစ်ကနေ4နှစ်ကြားကလေးတွေကိုတော့တစ်နှစ်တစ်နာရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လက်ညွန်ချက်ထဲမှာပြောထားတယ်ကိုသားညွန့်ဦးရ ငါးနှစ်အောက်ကလေးတွေကိုတနေ့တနေ့ TV တွေကွန်ပျူတာတွေအကြာကြီးပေးမကြည့်ပဲ screen time ကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျန်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားတယ်ရှင့
်။ဒါပေမဲ့လည်းအခုလိုမျိုးသူတို့က screen time short ယုံနဲ့မလုံလောက်ဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့အလေးထားတွေရှိအောင်လို့ကိုယ်လက်လှုပ်ရှားမှုပိုလုပ်ရမယ်။အချိန်မှန်မှန်အိပ်ရမယ်လို့လည်းအကြံပြုပါရတယ်။ဒါရောမှအရွယ်ရောက်တဲ့အခါမှာအဝလွန်တာမျိုးယောဂဝင်တာမျိုးတွေမဖြစ်မှာလို့ WHO ရဲ့အကြံပြုချက်မှာပြောထားတယ်မဆွေမမော်ရဲ့
။ကလေးတွေဖွံ့ဖြိုးစားအရွယ်မှာဒီကျန်းမာရေးနဲ့ညီညွတ်အောင်လို့နေထိုင်လို့ရှိရင်ကျန်းမာရေးကောင်းအောင်အထောက်အကူဖြစ်တယ်လို့ WHO အကြီးအကဲTedros Adhanom Ghebreyesus ကကြေညာချက်ထဲမှာပြောထားတယ်မလားရှင်။တခုရှိတာက TV တို့ computer တို့ tablet computer တို့လက်ကင်ဖုန်းတို့သုံးတာ game ကစားတာတွေကကလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုနဲ့ကျန်းမာရေးတစ်ခုလုံးအပေါ်ရေရိုရေရှည်တက်ရောက်မှုဘလောက်ရှိသလဲဆိုတာနဲ့ပတ်သက်တဲ့အချက်လက်တွေကတော့တော်တော်လေးနည်းနေသေးတယ်ကိုသားညုံဦးရဲ့
။ကလေးဆရာဝန်များဆိုင်ရာစေသိပ္ပံကထုတ်ပြန်ထားတဲ့အကြံပြုချက်ကတော့တစ်နှစ်ခွဲအောင်ကလေးတွေကိုဆွေမျိုးတွေနဲ့ video chatting လုပ်တာကလွယ်လို့လုံးဝ screen time ပဲပေးသင့်မှုတဲ့။တနှစ်ခွဲကနေပြီးတော့နှစ်နှစ်ကြာကလေးငယ်တွေကိုလည်းသူတို့ရွယ်အတွက်ရွယ်တဲ့ပညာပီးအစီအစဉ်ကောင်းကောင်းလေးကိုပဲပြသင့်တယ်တဲ့အဲ့လိုမျိုးပြသတဲ့အချိန်မှာလဲမိဘတွေအထင်းတွေကအတူကြည့်ပြီးတော့အစီအစဉ်ထဲမှာတင်တာတွေကိုလိုက်လုပ်ဖို့အကြံပြုတယ်နောက်နှစ်နှစ်ကနေပြီးတော့ငါးနှစ်ကြာကလေးတွေကိုတော့တနှစ်ကိုတနားရီလောက်ပဲမိဘတွေကြည့်စေချင်တဲ့ပညာပီးအစီအစဉ်တွေကိုပြသင့်ပါတယ်တဲ့
ဟုတ်တယ်ရှင်ဒီနီးပညာတွေတိုးတက်နေတဲ့ခေတ်မှာကလေးကစားစရာတွေက digital နီးပညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေ။နောက်ကလေးအသက်အရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်အုံနောက်ဖွံ့ဖြိုးအောင်ရုပ်သံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းပြကျင်ကြတယ်ရှင်။တခုရှိတာကတော့ကလေးငယ်လေးတွေကိုထိမ့်ရတက်တာအောင်လို့ TV ဖွင့်ပြထားတာမျိုးဖုန်းပေးသုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့။
အဲ့ဒါကြောင့်လည်းပဲပြရဲဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာဒီမွေးစားကနေပြီးတော့၅နှစ်အရွယ်အထိကလေးတွေကို TV တွေဖုန်းတွေပေးကြည့်မဲ့စာစာဖတ်ပြတာကအုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လ ీల တွေ့ရှိချက်တွေလည်းရှိတော့တတ်နိုင်လို့ရှိရင်စာဖတ်ပြတဲ့အချိန်ကိုများများပို့ပေးတာတော့အကောင်းဆုံးပေါ့ဗျာ
၅နှစ်အထိအုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာသူတို့ရဲ့အုံနောက်လှုံ့ဆော်တုံ့ပြန်မှုပိုများလေကျောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ၃နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic ပစ္စည်းတွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေ့လာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေသင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတင်နေထင်ပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုကတော့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတလဲအလဲပေးပါဦးမယ်။ကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတော့မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောက်မှာတော့အရှိလေပိုင်းဒေသကစိတ်ထရန်ရတဲ့ကလေးတွေအတွက်တေချာရည်ရွယ်ပြီးတော့ဖန်တီးပေးတဲ့ Sesame Street ရုပ်မြင်သံကြားအစီအစဉ်တစ်ခုစပြီးတော့ပြပါပြီဒီလိုမျိုးကဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်နယ်နဲ့အချုပ်ရှင်မျိုးစုံနဲ့သတင်းတွေထဲမှာနေ့စဉ်လိုပါနေတဲ့ဗြိတိသျှတော်ဝင်မိသားစုအကြောင်း animation ကာတွန်းကားတကားထွက်တော်မှာပါဒီဇာတ်ကားမှာမင်းသား Harry နဲ့သူ့ရဲ့ဇနီး American ရုပ်ရှင်မင်းသမီး Meghan Markle တို့ဇက်ဖို့နေရာကပါမှာဖြစ်ပြီးတော့ဒီရုပ်ရှင်ကားကိုတော့ HBO Max online ရုပ်သံလိုင်းကပြမှာဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီကားနာမည်က The Prince ဖြစ်ပြီးတော့ Will and Grace ဟာသဇာတ်ကားကိုဖန်တီးရဲ့ Gary Jannetty ကထုတ်လုပ်တာပါပရိရှာထီနဲ့အမွေဆက်ခံဖို့နေရာမှာတတိယနေရာမှာရှိတဲ့မင်းသားလေး6နှစ်သားဂျော့ရှ်ရဲ့မျက်လုံးထဲကနေပရိရှာတော်ဝင်မိသားစုကိုပြမှာဖြစ်ပါရဲ့မင်းသားလေးဂျော့ရှ်ကကိန်းဘရစ်မြို့သားမင်းသားဝီလျံနဲ့ဂျင်ယာကိတ်မစ်ဒယ်တန်တို့ရဲ့သားကြီးဖြစ်ပါရဲ့ဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးနဲ့မင်းသားလေးဂျော့ရှ်ရဲ့မိမိနဲ့ဖေဖေမင်းသားဝီလျံနဲ့ကိတ်တို့လည်းဒီရုပ်ရှင်ကားထဲမှာပါဝင်မဲ့ဇာတ်ကောင်တွေဖြစ်ပါရဲ့ထောက်လို့သူဂျန်နတီကမင်းသားလေးဂျော့ရှ်နေရာမှာအတန်းနဲ့တရုပ်ဆောင်မှာဖြစ်ပြီးတော့မင်းသားအော်လန်ဒိုဘလူးမ်ကမင်းသားဟယ်ရီမင်းသမီးကွန်ဒိုလာရာရှက်ကမေဂန်မာကယ်မင်းသမီးလူစီပန့်ခ်ကိတ်မစ်ဒယ်တန်မင်းသားထွန်ဟော်လန်ဒါကတော့မင်းသားကြီးဖိလစ်နဲ့အင်ရှိဇန်မင်းသားချားလ်စ်တို့နေရာမှာအတန်းနဲ့တရုပ်ဆောင်ကြပါမယ် ဘီမာဂျီအလစ်ဇဘက်နေရာမှာဖရန်စစ်ဒေလာတော့ကတည်ယူဆောင်ပြီးတော့ Game of Thrones ရုပ်ရှင်တွေကမင်းသား Ewan Rion ကမင်းသား William နေရာမှာတည်ယူဆောင်မှာပါဒီရုပ်ရှင်က The Prince ကို Gary Jannetty ကဇာညွှန်ရေးသူပဲဦးစီးထုတ်လုပ်မှာဖြစ်ပါတယ်ဒီကားအတွက်ထုတ်လုပ်ရေးကုမ္ပဏီကတော့ Walt Disney ရဲ့ 20th Century Fox Television ဖြစ်ပြီးတော့ဒီရုပ်ရှင်ထွက်လာမဲ့ရက်ကိုတော့မသိရသေးပါဘူးရှင်အမေရိကန်ပြည်အောင်စုကကလေးညံရီတူရုပ်မြင်သံကြားအစီအစဉ်ဖြစ်တဲ့ Sesame Street ဇက်ကောင်လေးတွေအခုတော့တငယ်ချင်းအစ်စ်တွေထပ်ပြီးတော့ရပါပြီ။အာရီပြဘာသာစကားနဲ့ Sesame Street အစီအစဉ်တဲ့ဖန်တီးတာမှာဇက်ကောင်အစ်စ်လေးတွေပါလာတာပါ။အာရီပြလို After Ya Simpson ဓာတ်ရိုက်ဘာသာပြန်တော့ Welcome Sesame ကျိုးစိုးပါတဲ့ Sesame လို့အဓိပ္ပာယ်ရတဲ့အစီအစဉ်ကိုအရှိအလေပိုင်းနဲ့ Africa တိုက်မြောက်ပိုင်းနိုင်ငံတွေမှာရုပ်မြင်သံကြားနဲ့ online ရုပ်သံ line တို့ကနေ February 2ရက်နေ့မှာစပြီးတော့တွင်တာပါဒီအစီအစဉ်ကအသက်3နှစ်နဲ့8နှစ်အကြာကလေးတွေအတွက်ရည်ရွယ်ဖန်တီးတာဖြစ်ပြီးတော့အဲ့ဒီအစီအစဉ်တင်မှာရုပ်သေးဇက်ကောင်နှစ်ကောင်အစ်စ်ပါလာတာကတော့ Basma နဲ့ Jet တို့ဖြစ်ပါတယ်သူတို့နှစ်ကောင်ကဇက်လိုက်တွေဖြစ်ပြီးတော့သူတို့မှာအများရန်ပိုက်ဆံနေတဲ့စိတ်ကလေးမာဇူစာကိုမွေးထားတာပါဒီစီစဉ်ကအရှိအလေပိုင်းဒေတာတလွားကလေးတွေအားလုံးနေသေးရခံစားချက်တွေကြောင့်မှနေတဲ့အောင်စူးစမ်းတဲ့အခါတစ်ဖက်တစ်လမ်းကနေအထောက်အကူပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒီစီစဉ်က Sesame Workshop နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC တို့ပေါင်းပြီးတော့အထူးထူးခြားခြားလှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ် Syria, Iraq, Jordan, Lebanon နိုင်ငံတွေအပါအဝင်ဒီအရှိအလေပိုင်းဒေတာတလွားကြုံနေရတဲ့ပဋိပက္ခတွေအိုးအိမ်စွန့်ခွာပြေးကြရတဲ့ကလေးတွေရဲ့စိတ်ဓာတ်ရတွေရော့ပါအောင်လို့ရည်ရွယ်ပြီးတော့ဖန်တီးတဲ့ရုပ်မြင်သံကြားအစီအစဉ်ဖြစ်ပါလေရှင် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah ဒီတက်ရောင်တင်းလွာအစီအစဉ်ကို radio မှာအပတ်စဉ်တင်းလွာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလေရှင်ဒီတင်းလွာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Paint it on the side and bright red. It's gonna take. မေဒနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရပါရှင်။ဒီစီစဉ်တဲ့ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လေးစာ burmese.voanews.com နဲ့ VOA app တို့မှာလည်းအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။အမေရိကန်တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလဲပြပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ပိုးကူးစက်နေသူတွေကလည်း4000ကျော်သွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့ပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်သစ်ကိုရုံးပိတ်ရက်တွေထပ်တိုးထားခဲ့တာမှပိတ်ထားတာအဆုံးသတ်သွားပြီးမို့ဒီကနေ့တော့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါရယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိကျခွဲစောင့်ကြည့်ခံရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်။American ပြည်ထောင်စု Los Angeles မှာတနင်္ဂနွေနေ့ကကျင်းပတဲ့ Oscar Academy ဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။ဒါဟာ Oscar ဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကဆုရတဲ့အတွက်သမိုင်းတွင်သွားခဲ့တာပါ။ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံး Director ဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမှီညမ်းမဟုတ်တဲ့ရည်ညွှန်းဆုစုစုပေါင်း Oscar ဆု၄ဆုရရှိသွားပါတယ်။ဒီကိုရီးယားဒါရိုက်တာဘွန်ဂျွန်ဟိုရိုက်ကူးတဲ့ Parasite ကအကောင်းဆုံး Oscar ရုပ်ရှင်ဆုနဲ့တခြားဆုတော်တော်များများရသွားလို့တောင်ကိုရီးယားနိုင်ငံသားတွေကတော့အကြီးအကျယ်အောင်ပွဲခံနေကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုရိုင်းဒီကနေ့လုပ်တဲ့ဒီ Cabinet ဝန်ကြီးအဖွဲ့အစည်းအဝေးမှာရုပ်ရှင်ကားရဲ့အောင်မြင်မှုအတွက်ချီးကျူးပြောကြားသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်မှတ်ကင်စားပြီးတော့ Saudi Arabia နိုင်ငံမှာရောက်နေကြတဲ့ Rohingya 42,000 ကိုပြန်ခေါ်ဖို့အတွက် Saudi အစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးနေပါတယ်။ Saudi Arabia နိုင်ငံတွင်မှအရင်ကတည်းက Rohingya တော်တော်များများရောက်နေပြီးတော့သူတို့ထဲက တချို့ကို Saudi ကအမြဲတမ်းနေထိုင်ခွင့်ပေးထားတာဖြစ်ပါတယ်။
တရင်ချင်းကျုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာပါတင်ညာပိုင်းစစ်စင်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးအသက်ဖန်ဂျင်နီယာကတော့မိုက်မီကယ်ဒူဘင်စကီဖြစ်ပါတယ်ကျမခင်ပြူထွေးပါ view american တန်ရဲ့တနင်္လာနေ့ညအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီအထိ line 2 meter 1925 30 minutes နဲ့အစောပိုင်းနာရီဝက်9:00နာရီကနေ9:00ခွဲအထိကိုတော့ line 2 meter 190 kilohertz 1905ကနေတန်လွင့်ပေးခဲ့တာပါသောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome to